အထူးဆက်ဆံရေးလိုအမည်တွင်နဲ့အမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံဆက်ဆံရေးဟာဗြိတိန်တန်ယုံကတတ်တမန်ကျေးနှံစာပေါက်ကြားခဲ့တာကြောင့်အစဉ်မချောဖြစ်နေခဲ့ပါတယ်1814ခုနှစ်ဗြိတိန်စစ်သားဗြိတိရှစစ်သားတွေအမေရိကန်ကွန်ဂရက်အဆောက်အဦးကိုမီးရှို့ခဲ့ပြီးတဲ့အချိန်နှစ်နိုင်ငံဆက်ဆံရေးအဆိုးရွားဆုံးရှိပြီးခဲ့တဲ့နောက်ပိုင်းပုံမှန်ကောင်းမွန်တဲ့ဆက်ဆံရေးရှိခဲ့ပေမဲ့တခါတရံနှစ်နိုင်ငံကြားအခုလိုအဆင်မပြေတဲ့ဆက်ဆံရေးကာလလေးတွေလည်းရှိတတ်ပါတယ်ဒီတစ်ပတ်အတွင်းဆက်ဆံရေးကျဆင်းခဲ့ရတဲ့အကြောင်းရင်းဖြစ်တဲ့ဒီသတင်းပေါက်ကြားမှုကြောင့်သမ္မတထရန့်ရဲ့အမျက်ဒေါသအထိခံနေရတဲ့ဗြိတိန်သံအမတ်ကြီးဆာကင်ဒါရော့ခ်ဒီကနေ့နှုတ်ထွက်သွားခဲ့ပြီလို့ဗြိတိန်နိုင်ငံအတွင်းမှာကြေညာသွားခဲ့ပါတယ်အပြည့်စုံကိုကိုရမ်းမင်းထွန်းကပြောပြပါမယ်ရှင
်ဒီတစ်ပတ်ထဲအစင်မချောတဲ့ဗြိတိန်နိုင်ငံနဲ့အမေရိကန်ဆက်ဆံရေးမှာသမ္မတဒေါ်နယ်ထရန့်ရဲ့အမျက်ဒေါသအထိကအထိခံနေသူကတော့အမေရိကန်နိုင်ငံဆိုင်ရာဗြိတိန်သံအမတ်ကြီးဆာကင်ဒါရော့ခ်ဖြစ်ပြီးဗုဒ္ဓဟူးနေ့မှာသူကယာဒူးကနှုတ်ထွက်မယ်လို့ကြေညာခဲ့ပါတယ်ပေါက်ကြားသွားတဲ့ကျင်းနှံစာမှာဗြိတိန်သံအမတ်ကြီးကသမ္မတထရမ့်ကိုညံဖျင်းသူစိတ်တက်မလုံးကြုံသူအရေးချင်းမပြည့်ဝသူအဖြစ်အဝေဖန်ထားတာပါဒီပေါက်ကြားမှုအပြင်အင်္ဂါနေ့မှာသမ္မတထရမ့်ကအင်ဖီရောအနေနဲ့ဗြိတိန်သံအမတ်ကြီးနဲ့အဆက်ဆံလုပ်တော့မှာမဟုတ်ဘူးလို့ကြေညာထားခဲ့ပြီးဗုဒ္ဓဟူးနေ့မှာတော့ဆာကင်ဒါရော့ခ်ကအခုလိုယာရုကနှုတ်ထွက်မယ်လို့ကြေညာခဲ့တာဖြစ်ပါတယ်သူကတန်တမန်တူအဖြစ်ဝါရှင်တန်မှာဆက်လက်နေထိုင်ဖို့မဖြစ်နိုင်တော့တဲ့အခြေအနေကြောင့်ဒီလိုနှုတ်ထွက်ခဲ့တာလို့ပြောပါတယ်သူရဲ့ကြီးညာချက်မှာတာမကြီးအစ်တစ်ယောက်ခန့်အပ်တာကိုခွင့်ပြုပေးဖို့လက်ရှိအခြေအနေကတောင်းဆိုနေတယ်လို့ပါရှိပါတယ်။သူယာရီကနှုတ်ထတာနဲ့ပတ်သက်ပြီးဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဗြိတိရှအောက်လွှတ်တော်မှာအခုလိုပြောခဲ့ပါတယ်
။ I have spoken to Sir Kim Darroch. I have told him that it is a matter of great regret.
တာမကြီးကနှုတ်ထွက်ဖို့လိုအပ်လို့နှုတ်ထွက်ရတယ်လို့ပြောလို့ကျမစိတ်မကောင်းဖြစ်ရပါတယ်။ကျမတို့ကက်ဘိနက်ဝန်ကြီးအဖွဲ့တစ်ဖွဲ့လုံးကတော့သူ့ကိုထောက်ခံမှုအပြည့်ပေးပါတယ်။ဆာကင်ဟာသူ့ဘဝတလျှောက်လုံးဗြိတိန်နိုင်ငံအတွက်အလုပ်လုပ်ခဲ့သူဖြစ်လို့သူ့ကိုကျေးဇူးတင်ရမှာပါအစိုးရကောင်တရက်ဆိုတာပွင့်လင်းပြည့်စုံတဲ့အကြံဉာဏ်တွေပေးအပ်နိုင်တဲ့ပြည်သူဝန်ထမ်းတွေအပေါ်မျှခိုရပါတယ်ကျမတို့ပြည်သူဝန်ထမ်းတရက်လုံးဒီလိုယုံကြည်မှုနဲ့အလုပ်လုပ်ဖို့ကျမလူလားပါတယ်လွှတ်တော်အနေနဲ့လည်းဒီအမြင်နဲ့ထပ်တူရှိလိမ့်မယ်လို့ညွှန်လင့်ပါတယ်
ဗြိတိန်နိုင်ငံဝန်ကြီးချုပ်ထရီဇာမေကိုရိုင်ကလည်းယာဒူးကနှုတ်ထွက်ကြောင်းကြေညာထားသူဖြစ်ပါတယ်။တာမကြီးကိုအပြေအဝထောက်ခံကြောင်းဝန်ကြီးချုပ်ကပြောသလိုလက်လက်သွားမဲ့ဝန်ကြီးချုပ်နေရာကိုရည်မှန်းနေတဲ့လက်ရှိနိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကလည်းအခုလိုကာကွယ်ပြောဆိုခဲ့ပါတယ်
။ I think it is absolutely essential that when our diplomats do their job all over the world and in this case Sir Kim Darroch was a
ကဘာတဝမ်းကကျွန်တော်တို့တန်တမန်တွေသူတို့အလုပ်သူတို့ကောင်းကောင်းလုပ်နိုင်ဖို့လိုအပ်ပါတယ်။အခုကိစ္စမှာစာကင်ဒါရော့ခ်အတွေ့အကြုံများတဲ့တန်တမန်ပါအမေရိကန်နဲ့တရုတ်နိုင်ငံပြီးရင်ဗြိတိန်နိုင်ငံဟာကမ္ဘာပေါ်မှာတန်တမန်ဝန်ထမ်းဥယေတတိယအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့တန်တမန်တွေကိုကျွန်တော်တို့ကာကွယ်ရပါမယ်အခုကိစ္စမှာတန်အမတ်ကြီးဟာသူလှုပ်တဲ့ပွင့်လင်းတဲ့အကဲဖြတ်ချက်အမြင်တွေကိုပေးနေတာဖြစ်လို့ကျွန်တော်သူ့ကိုကာကွယ်နေတာဖြစ်ပါတယ
်ဗြိတိန်ဝန်ကြီးချုပ်ယာရူးအတွက်ဂျာမီဟန်နဲ့အပြိုင်ဝင်ရောက်အရွေးခံမဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဘော့ရစ်ဂျက်ဆင်ကတော့အခုလိုပြောပါတယ်
Hi, look, I just heard that Kim Darroch resigned, and I want to say that I regret that really because I think he was a superb.
တာမကြီးနှုတ်ထွက်သွားတာစိတ်မကောင်းစရာပါ။သူကတိတ်ကိုတော်တဲ့တန်တမန်တယောက်ဖြစ်ပါတယ်။ဒီကျင်းနဲ့ပေါက်ကြအောင်လို့သူဘသူပဲဖြစ်ဖြစ်ဗမ်းမလိုက်တဲ့ကျွန်တော်တို့ရဲ့ပြည်သူဝန်ထမ်းတွေအပေါ်အကျိုးရုပ်အောင်လုပ်ခဲ့တာပါပဲ။ပြည်သူဝန်ထမ်းတွေရဲ့ဝန်ထမ်းဘဝနဲ့အလားအလာတွေနိုင်ငံရေးအစီအစဉ်တွေတဲ့ဆွဲထည့်ခံရတာဟာတိတ်မှန်ကန်တဲ့အနေထားတော့မဟုတ်ပါဘူ
းဝါရှင်တန်ကိုဒီသတင်းပတ်ထည့်ရောက်ရှိခဲ့တဲ့ဗြိတိန်အပြည်ပြည်ဆိုင်ရာကုန်သွယ်ရေးဝန်ကြီးကတော့ဒီပေါက်ကြားမှုဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေခြင်းလို့တမင်လောက်တာဖြစ်နိုင်တယ်လို့လည်းဆိုပါတယ
် I think this case raises a number of very difficult issues the first is that somebody has for whatever malicious reasons sought to either damage the
youth group ဖြစ်ရကြောင်းအတော်မလွယ်တဲ့ကိစ္စတွေရှိလာခဲ့ပါတယ်တရားရောက်ကမလိုမုန်းကြီးစိမ့်နဲ့ဗြိတိန်အမေရိကန်ဆက်ဆံရေးကိုထိခိုက်လိုလိုဖြစ်စေ၊တန်မာကြီးကိုပုဂ္ဂိုလ်ရေးရာနစ်နာစေလိုလိုဖြစ်စေကြိုးစားခဲ့တာပါ။ကဘာကဒီဖြစ်ရကြောင်းဒီတိုင်းပြည်မှာကျွန်တော်တို့မျှော်လင့်ထားတဲ့စံနှုန်းတွေနဲ့မကိုက်ညီတဲ့လုပ်ငန်းသဘောမရှိ၊ကျင်းဝတ်နားမလဲ၊မျိုးချစ်စိတ်မရှိတဲ့အခြေအနေတွေကိုတွေ့မြင်သွားရမှာကိုစိုးရိမ်ပါတယ်
။ဗြိတိန်နိုင်ငံခြားရေးဝန်ကြီးဌာနကလက်ထောက်အမြဲတမ်းအတွန်းဝင်ဖြစ်တဲ့ Simon McDonnell ကယင်းနေ့တဲ့မိတ်ဆွေအင်ရှင်နိုင်ငံရဲ့ခေါင်းဆောင်တစ်ယောက်ကဗြိတိန်တန်တမန်တယောက်ကိုအခုလိုအဆက်အဆံမလုပ်ဘူးလို့ပြောတာအရင်ကမရှိခဲ့ဘူးလို့လည်းဆိုပါရယ် အခုလိုဗြိတိန်တန်အမအပြောင်းလဲရှိလာပြီးဝန်ကြီးချုပ်အသစ်ရှိလာမှာဖြစ်ပေမဲ့ဒီလိုအဆင်မပြေဖြစ်နေတဲ့နှစ်နိုင်ငံဆက်ဆံရေးမြန်မြန်ဆန်ဆန်နဲ့အပြည့်အဝဘယ်လိုပြန်လဲကောင်းမှာမလဲဆိုတော့တက်တက်ကွဲ့ကွဲ့မသိနိုင်သေးပါဘူးနေ့အတော်ကြာကာလအတွင်းအခုအချိန်ဟာဆက်ဆံရေးအကြစင်းဆုံးအချိန်လို့လဲ Brookings Institute ကသူတည်တည်သောမတ်စ်ရိုက်ကပြောကြောင်းပါခင်ဗျာ